မြန်မာနိုင်ငံဟာလူမျိုးရုံးတပ်ဖြတ်မှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တယ်ဆိုတဲ့ ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတဲ့ဂမ်ဘီယာအစိုးရနဲ့ခုခံခြေပသူမြန်မာနိုင်ငံတို့ဒီဇင်ဘာ12ရက်ကြာသပတေးနေ့တွင်ကနောက်ဆုံးအပိသက်ရှောင်လဲချက်တွေတင်သွင်းခဲ့ကြပါတယ်နယ်သာလန်နိုင်ငံ The Hague မြို့ ICJ မှာတည်င်းယူနေတဲ့ VOA မြန်မာဝန်အက်ဒီတာဦးကျော်စံသာကိုကိုဇော်ဝင်းလှန်ကဆက်သွယ်မေးမြန်းတာမှာမြန်မာနိုင်ငံဘက်ကနောက်ဆုံးရှောင်လဲချက်တင်သွင်းခဲ့တဲ့အခြေအနေကိုဦးကျော်စံသာကအခုလိုစပြောပါတယ
်ဟုတ်ကဲ့တစ်ဖက်ကမိနစ်90စီရှောင်လဲခွင့်ရတဲ့အထက်မှာမြန်မာဘက်ကညနေပိုင်းရှောင်လဲတဲ့အခါမှာတော့ပုဂ္ဂိုလ်3ဦးကပြန်မှန်ခြေပတ်ပါတယ်ပထမတစ်ယောက်ကတော့ William Stegasler ရှိနေကြီးဖြစ်ပါတယ်အဲဒီပုဂ္ဂိုလ်ပြောရရင်မှာတရားဥပဒေနဲ့ပတ်သက်ပြီးတော့ Prime Officer Jurisdiction CNN Grim Sim Sim ဆိုရယ် Standing ဆိုရယ်နှစ်ပိုင်းခွဲပြောပါတယ် Jurisdiction ဆိုတာဒီကိစ္စမှာအဓိကအပြင်ဂမ်ဘီယာပြည်OICF proxy အစင်းကအဖြစ်တရားစွဲတာဖြစ်တဲ့ဂမ်ဘီယာဟာဒီကိစ္စကိုစွဲတဲ့ငြိမ်းချမ်းရေးပါတီမှဖြစ်တယ်ဘူးပါတီဖြစ်ရတဲ့တရားတန်ဆိုင်စင်တဲ့ဖြစ်နိုင်ရလားဆိုတော့အဓိကမေးခွန်းထုတ်ပါတယ်နံပါတ်1ကနောက်တစ်ခုကတော့ standing ဆိုတာတရားဥပဒေအရဒီဖြစ်ခဲ့တဲ့ CNN တဲ့မျက်နှာမှုရှိတဲ့နိုင်ငံကြီးသားလေးရင်ရှောက်ထားနိုင်တယ်ဆိုတဲ့ဥပဒေကိုသူကထောက်ပြပါတယ်အဲ့တော့အဲ့ဒါ legal standing အဲ့တော့ဒီဂမ်ဘီယာနိုင်ငံဟာဒီကိစ္စမှာမျက်နှာမှုရှိတဲ့နိုင်ငံမဟုတ်တဲ့အတွက်သူဟာပိုင်မာဖတ်ဒီ standing receivers ဥဒါကပြောပါတယ်ဆိုတော့တကယ်မင်းနာရဲ့ဆွေနဲ့ချစ်ခဲ့တာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားဖြစ်တယ်သို့တော်လည်းဘင်္ဂလားဒေ့ရှ်နိုင်ငံဒီ article 8 code ကလောက်လောက်ထားတယ်အဲ့ဒါကိုလက်မှတ်မထိုးသဘောမတူပဲပြောထားရတဲ့ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကဒီကိစ္စမှာမဆောင်လဲနိုင်ဘူးဖြစ်တယ်ဆိုပြီးတော့အဲ့ဒီ check ကိုသူကအဓိကဦးစားပေးပြီးတော့ပြောသွားပါတယ်ပထမရှင်းနေကြည့်သူကတော့
ဆိုတော့ဒုတိယအခြေအနေဖြစ်တဲ့ဒီ William Chivas ကရောခင်ဗျာသူ့ဘက်ကဒီနေ့နောက်ဆုံးနေ့မှာရောသူ့ဘက်ကတင်ပြချက်တွေကဘာတွေများထူးခြားမှုရှိပါလဲ
William Chivas Chivas ကတော့ဥပဒေကြောင်းအရခြေပါပါတယ်ဒါအဓိကအဖြစ်ပထမဆုံးစင်ခေါ်တာကတော့ Tax Finding Mission လို့ခေါ်တဲ့ကုလသမဂ္ဂအစီအစဉ်ခံစားရရဲ့အားနည်းချက်ကိုသူအဓိကပြောပါတယ်နောက်ပြီးတော့ Intent Genocide ကျူးလွန်မဲ့ရည်ရွယ်ချက်ဟာအခုခါမှာပို့ပြီးတော့ပြင်းထန်လာတဲ့အဲ့ဒါကြောင့်ဒါprovisional measures ထုတ်ပေးပါ yay ချင်းန်းထားဖို့အမိကိုထုတ်ပေးပါလို့ခေါ်ကအဓိကရောက်ထားတာပေါ့လေအဲ့ဒါကိုထုတ်ပေးဖို့လိုတာဟာအခုအခြေအနေပိုဆိုးလာလို့ဆိုပြီးခေါ်ကပြောရတဲ့သို့တော်လည်းပဲအဲ့ဒီသူတို့အခြေပြုထားတဲ့စုံစမ်းရေးအစီအစဉ်တွေကိုကြည့်ရင်2018ကအခြေအနေတဲ့အခု2010ကိုသူတို့ဆက်ပါတင်တဲ့အခြေအနေမှာပုံပြီးပြင်းထန်လာတော့တခုမှမတွေ့ရဘူးဆိုပြီးတော့ချက်ကြကြသူကတခုပြီးတခုပြောတော့ပါခင်ဗျာဆိုတော့အဓိကအချင်းကြည့်ရင်ဒါဟာတန်မြန်ဆန်နိုင်တဲ့အခြေအနေအများကြီးရဲ့သူတို့စီရင်စစ်ဆေးနိုင်မလဲမရှိဘူးအဲ့ဒါကြောင့်ဒီ provisional measures လို့သူပြောမသိဘူးဆိုပြီးတော့ဆောင်ရွက်တာဖြစ်ပါတယ်ကိုကျော်ဝင်းနိုင
်ဟုတ်ကဲ့ခင်ဗျာနောက်ဆုံးဒီနိုင်ငံသားရေးဝန်ကြီးတောင်ဆန်းစုကြည်ကနေပြီးတော့ထွက်ဆိုတယ်ပေါ့နော်သူ6မိနစ်လောက်ထွက်ဆိုသွားတဲ့ဟာမှာဘာတွေများအဓိကထားပြီးပြောတော့ပါလဲခင်ဗျာ
ဟုတ်ကဲ့အဲ့တော့တောင်ဆန်းစုကြည်ပြောတဲ့အထက်မှာတော့အဓိကကွန်မြူနီတီသူစင်ရရေးကိုသူတို့လုပ်နေတယ်တိုက်ပွဲရောင်းအခြေအနေအေးအေးနဲ့ဖြစ်နေတဲ့တိုက်ပွဲရောင်းလမ်းကြောင်းလွဲနေရတဲ့ဆရာကိုပြောပါတယ်။နောက်ပြီးတော့သူအဓိကအထောက်အထားလေးတစ်ခုလည်းတင်ပြသွားပါတယ်။အဲ့ဒါကတော့ခိုင်နဲ့မွတ်စလင်ကွန်မြူနတီနှစ်ခုပြန်လည်သိနေရေးလုပ်နေတဲ့အထောက်အထားအဖြစ်နဲ့မောင်တော်မြို့နယ်မှာသူတို့နှစ်ဖက်ဘောလုံးအသင်းမှာနှစ်ဖက်စလုံးကပါဝင်အပ်ရတဲ့နှစ်ဖက်စလုံးကကစားရတဲ့ဆရာတို့လက်ပုံရင်းတကွသူအထောက်အထားအဖြစ်ဖော်ပြသွားပါတယ်။ဒါက diversity ကိုသူတို့ကွဲလွဲမှုကိုနှိမ့်ဆန်းနေရလို့ပြောပါတယ်။နောက်ပြီးတော့မြန်မာနိုင်ငံမှာဖွဲ့စည်းပုံဥပဒေအရဒီပါဆိုင်ရာတရားရုံးရဖက်ဆိုင်ရာတရားဥပဒေရှိနေဒီတရားရုံးတွေလည်းပဲတရားဥပဒေနဲ့အညီလုံနိုင်အောင်ကြိုးစားဖို့ကလည်းသိအရေးကြီးတဲ့ဆရာကိုပြောပါတယ်။နောက်ဆုံးသူဆုတောင်းကြတာကဒီတရားရုံးဟာမှန်ကန်မှုတရားဥပဒေပိုင်းဆိုင်ရာကိုအခြေခံပြီးတော့ wisdom ပညာနဲ့ဆုံးဖြတ်ပါလို့သူကပြောလို့ရဆောင်းလဲသွားပါတယ်။အဲနောက်တစ်ခုကတော့တရားသူကြီးကတော့နောက်ဆုံးမှာဗာပြောတော့လဲဆိုရင်ဒီကိစ္စပြည့်ရမှာမှာဒီဆုံးဖြတ်ခြင်းနဲ့ပတ်သက် verdict ကိုအဆုံးဖြတ်ကိုအတမှန်ဆုံးအမြန်ဆုံးသူကတော့ as soon as possible သူကတင်သွားပါရဲ့သူကပြန်လည်ပြောမယ်လို့ဆိုပါရဲအဲ့ဒီကိစ္စအတွက်အချင်းကြီးပါတီဆွေနှစ်ဖက်နိုင်ငံတွေကိုအချင်းကြီးအကြောင်းကြမယ်နောက်ပြီးတော့အဲ့ဒီဆုံးဖြတ်ချက်ကိုလည်းအခုလိုပဲလူကြီးချင်းများချင်းများပြီးတော့ချင်းများမှဖြစ်တယ်လို့ပြောကြတော့ပါရဲ့ကိုလိုက
နှစ်ဖက်ရှောက်လက်ချက်တွေကိုအချင်းယုံနိုင်ရှင်လို့ရှိရင်ရောဘယ်လိုသုံးသပ်လို့ရနိုင်မလဲအကျော်စံသားကြီ
းအဲ့တော့ကိုစောဝင်းနိုင်ရဲ့ဒီဘက်နှစ်ဖက်ရှောက်လက်ချက်တွေကိုအချမ်းမြင်ကောင်းကောင်းကြည့်မယ်ဆိုရင်ဒီအစိုးတင်သွင်းတဲ့ဘက်ကတော့အချက်လက်တွေကဥပဒေကြောင်းရောပြောတယ်အချက်လက်ကိုသူတို့ကပို့ပြီးပြပြင်းအောင်ပေါ်ပြပြီးတော့သူတို့ပေါ်ပြီးတော့ပြောပါတယ်ခုခံခြေပါတဲ့ဘက်ကတော့အချက်လက်ကိုလည်းနည်းနည်းညင်းတင်တာကိုညင်းတယ်သူတို့လည်းအချက်လက်အကုန်လုံးကိုမညင်းပါဘူးတကယ်ရှိနေတဲ့အချက်လက်တွေကိုသူတို့လက်ခံတယ်သူတို့သူတို့ရဲ့ခုခံကာကွယ်ရေး line line of defense ကအဓိကပါလဲဆိုရင်ကိုဘက်ကဆွဲဆိုတဲ့ဘက်ကဥပဒေကြောင်းရအားနည်းချက်ရှိတယ် ဘယ်နေရာမှာဖြစ်မဆွဲထိုက်ဘူးဘယ်လိုစီမံငွေမရှိဘူးဘာမလုပ်သင့်ဘူးဥပဒေနဲ့ဘယ်လိုလွဲကျော်နေရဲဆိုတာကိုအဓိကအပြုပြီးတော့ခုခံခြေပါသွားတယ်လို့ပြောရလိမ့်မယ်ဖြစ်ပါလိမ့်မယ
်ဒီအမှုကဆက်သွားအောင်ပါလားအခုတရားသူကြီးတွေဆုံးဖြတ်ချက်ချပြီးသွားရင်ရောဒီဟာကအရက်ဖက်တရားရုံးနေလို့အယူခံပြန်ဝင်ခွင့်တို့ပြန်လဲခြေပါခွင့်တို့အဲ့ဒါတွေကဘယ်လိုဖြစ်လာမလဲခင်ဗျာဥပဒေလမ်းကြောင်းရအ
ဲ့ဒါကိုတော့လူတိုင်းစိတ်ဝင်စားနေရပါဒါကအရင်အစင်းသားမရှိရအမှုတစ်ခုဖြစ်နေလေတော့ဒါကိုဒီမှမသိနိုင်ပါဘူးသို့တော်လည်းပဲတစ်ခုသိကြတာကတော့ဒီတရားရုံးဒီသူတို့ဆုံးဖြတ်ချက်ကချက်ကိုဒါ enforce လုပ်မဲ့အနာမရှိဘူးနိုင်ငံတကာတရားရုံးဆိုတာဟာသူတို့မှနိုင်ငံတကာစစ်တပ်ဆိုတာလည်းပဲမရှိဘူးဒါကြောင့်တချို့တကြွလှုပ်ရှားသူတွေကသူတို့ကမကတော့ဥဆောင်ပြီးတော့ဒီတရားရုံးရဲ့ဆုံးဖြတ်ချက်ကို enforce လုပ်မဲ့အပါပေါ်လာတဲ့ law enforcement authority ကနိုင်ငံတွင်းနေမှာရှိတယ်လို့တရားဥပဒေကို enforce လုပ်တဲ့အနာပိုင်းဖွဲ့စည်းတစ်ခုရှိနေတဲ့ဖွဲ့စည်းတွေလို့ပြောကြပါရစေ။သို့တော်လည်းပဲအခုကြည့်ရတော့အဲ့ဒီစီစဉ်ဖြစ်မလာသေးတော့ဘယ်လောက်လိုက်နာမလဲဆိုတာမသိပါဘူး။အများဆုံးမျှော်လင့်နိုင်တာကတော့သုဝသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာနိုင်ငံအပေါ်မှာပူးရော PR တွေပေးကြဆိုပြီးတော့ပြောတောင်းဆိုလာနိုင်တယ်လို့ပြောကြပါရစေ။သို့တော်လည်းပဲအဲ့လိုပြင်လည်းပဲအခြားနိုင်ငံတွေရဲ့ဒီညနေမှာဦးရမ်းမြန်မာကပုံမအကုန်နေတော့အဲ့ဒါကိုထိရောက်မလားဆိုပြီးတော့နိုင်ငံကြီးအကဲခတ်သမားတချို့ကလည်းပဲအဲ့လိုသုံးသပ်ကြပါတယ
်တရားသူကြီးတွေရဲ့ဆရာကဟိုအများဆုံးအတတ်နိုင်ဆုံးအများဆုံးသူတို့ဆုံးဖြတ်ချက်ချပေးမယ်လို့ပြောပေမဲ့လည်းဘယ်လောက်ကြာမယ်ဆိုတော့ကျွန်တော်တို့ခမန်းလို့မရနိုင်ဘူးပေါ့နော
်ပုံမကခမန်းကြတဲ့တချို့ကတော့အနည်းဆုံးနှစ်ပတ်လို့ခမန်းထားရပါတယ်အခုကလည်းဟိုခရစ်စမတ်လို့အားရဒီပါရီလာမယ်ဆိုတော့အဲ့နောက်ပိုင်းဟိုအားရလာရဒီနောက်ပိုင်းမှာလည်းချိရလေးမလားလည်းပဲ
ဒါတော့ဒီ VOA ရဲ့မြန်မာပိုင်း editor ဦးကျော်စံသာကိုကိုဇော်ဝင်းလှိုင်ကနေ The Hague မြို့ကိုလှမ်းပြီးတော့ဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ